ယခိုင်လက်နက်ကန် A အဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့ယခိုင်ပြည်နယ်အတွင်းမှာ A အဖွဲ့နဲ့ဆက်ဆက်တဲ့ထောက်ခံတဲ့ဆိုတဲ့တန်တရားနဲ့ဒေသခံတွေကိုစစ်တပ်ကဖမ်းဆီးစစ်ဆေးတရားစွဲဆိုတာတွေတိုးလာနေတယ်လို့ယခိုင်ဒေသခံတွေကပြောပါတယ်။တချိန်တည်းမှာပဲယခိုင်ဥဆောင်ပါတီ AFP ရဲ့အကြံပေးဖြစ်သလိုလွတ်တော်ကိုယ်စားလှယ်ဟောင်းဦးကျော်လွင်ကိုလည်းအမည်မသိလက်နက်ကန်အဖွဲ့တစ်ခုကအခုရပိုင်းတွင်ဖမ်းဆီးသွားတဲ့အကြောင်းယခိုင်ဥဆောင်ပါတီပြောခွင့်ရက VOA ကိုပြောပါတယ်။ရခိုင်ပြည်နယ်အတွင်းဖမ်းဆီးမှုအခြေအနေသတင်းပေးပို့ချက်ကိုတော့ကိုအောင်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားတကြောပြန်တိုက်ပွဲတွေလည်းပြင်းထန်လာပြီးနောက်ပိုင်းကစပြီးတော့ရခိုင်ပြည်နယ်မှာဒေသခံဆရာဝန်တအူးအပါဝင်လွတ်တော်ကိုယ်စားလှယ်တွေဖမ်းဆီးခံရတယ်လို့ရခိုင်ဒေသခံတွေကပြောပြတာပါ။ဒီကြားထဲမှာပဲအော်တိုဘာ၄ရက်နေ့ကရခိုင်ဥဆောင်ပါတီအကြံပေးတအူးဖြစ်တဲ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးကျော်လွင်နဲ့ပါတီတာဝန်ရှိသူတအူးဖြစ်တဲ့ဦးမောင်ကောင်းကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကဖမ်းဆီးတာခံခဲ့ရတယ်လို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်အဖမ်းခံရသူနှစ်ယောက်တည်းကဦးမောင်ကောင်းကိုပြန်လွှတ်ပေးလိုက်ပေမဲ့ဦးကျော်လွင်ကိုတော့ဆက်လက်ဖမ်းဆီးထားခြင်းဖြစ်ပြီးဘယ်အဖွဲ့ကဘာကြောင့်ဖမ်းဆီးထားတယ်ဆိုတာကိုတိတိကျကျမသိသေးဘူးလို့လည်းဒေါက်တာအေးမောင်ကပြောပါတယ
်အဲပါတီအနေနဲ့တိတိကျကျကတော့မသိရသေးဘူးအဲဦးကျော်လွင်ကတော့ဦးတီတို့လွတ်လာတာမတွေ့သေးဘူးဦးမောင်ကောင်းနဲ့လည်းမနေ့ပိုင်းကပဲလွတ်လာပြီနေကောင်းပါတယ်ကျမ်းမာရေးအရာလေးဟိုဖြစ်ပါတယ်နော်ရှေ့တော့ကိုရှေ့စားကိုလိုတယ်အဲကြောင့်အင်ကိုရောက်ပါပြီလို့ဥမ္မာကောင်မှာတော့ပြောတယ်ဒေဖွေးစီကဖမ်းသွားတယ်ဖမ်းထားတယ်ဆိုတာလို့မပြောဘူးကျွန်တော
်ရခိုင်ပြည်နယ်မှာစစ်တပ်ကစစ်ဆေးဂိတ်တွေနဲ့လုံခြုံရေးတိုးမြှင့်ပြီးဒေသခံတွေရဲ့သွာလာလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတာပါအေးအဖွဲ့ကိုထောက်ခံတယ်လို့တန်မြတ်ရှိသူတွေကိုဖမ်းဆီးတာတွေဒီရဲ့ပိုင်းမှာပိုများလာတယ်လို့လည်းဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇွန်လကနေစက်တင်ဘာ21ရက်နေ့အထိမြန်မာစစ်တပ်ကတန်တရားနဲ့ဖမ်းဆီးခံရတဲ့ရခိုင်ဒေသခံ130နီးပါးအထိရှိပြီးတဝက်လောက်တော့ပြန်လွတ်လာတယ်လို့ရခိုင်အခြေစိုက်မီဒီယာတစ်ခုဖြစ်တဲ့ DMG သတင်းဌာနကစည်ရင်းပြုစုထားပါတယ်ဒီကိန်းနှန်းတွေနဲ့ပတ်သက်လို့အတည်ပြုချက်မရသေးသလိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုထောက်ခံပံ့ပိုးတာမျိုးမလုပ်ဖို့မကြသေးခင်တရင်ပတ်အတွင်းကရခိုင်စီးပွားရေးလုပ်ငန်းရှင်တွေကိုမြန်မာစစ်တပ်ကသတိပေးထားတဲ့အကြောင်းဒေသခံတွေကပြောပါတယ်ဒီတော်တွင်တောင်ကုန်းမြို့နယ်ကဆရာဝန်တဦးဖြစ်တဲ့ဒေါက်တာကျော်တီယာထွန်းကိုစစ်တပ်ကဖမ်းဆီးပြီးတော့မတရားအသင်းနဲ့ဆက်သွယ်ရဆိုပြီးတောင်ကုန်းမြို့ရဲစခန်းမှာစက်တင်ဘာ23ရက်နေ့ကအမှုဖွင့်ထားတယ်လို့ဖမ်းဆီးခံရသူရဲ့မိသားစုဝင်တဦးကပြောပါတယ်
ရဲစခန်းမှာအပေါင်းတော်သူ့ကိုဟိုကဘာသာပြောရပါရအမှုဖွင့်ထော်ရေပေါ့မတရားအတင်းနဲ့ဆက်သွယ်မှုဆိုပြီးအမှုဖွင့်ထော်ရေရဟာသေးပေါ့တခြားအသာဆက်လုပ်ဖို့ဆိုတာတော့တခုတည်းရုံးထုတ်တာတွေပါတော့မလုပ်ဝမ်းသေးလေ
ရခိုင်ပြည်နယ်မှာစစ်တပ်ကခီးတွာလာခွင့်တွေကန့်သက်ပြီးကုံစီတည်ယူခွင့်တွေစေဝါတည်ယူခွင့်တွေကန့်သက်နေတာတွေဒေသခံတွေကိုဥပဒေမဲ့ဖမ်းဆီးနေတာတွေဟာလူခွင့်ရေးချိုးဖောက်ရာရောက်တယ်လို့လဲရခိုင်လူခွင့်ရေးလှရှားသူတို့ကကန့်ကွက်ဝေဖန်ပါတယ်
နေရာတွေတော့လည်းကိုကန့်တက်တယ်အဲမတော်ရဘူးမလာရဘူးဆိုလာမျိုးဟိုကန့်တက်ထားတယ်တော့နောက်တစ်ခါမျိုးတော့ဖန်စီဆုံးလို့ပဲရှိတယ်နောက်တစ်ခါကျွန်တော်တို့ဒီဆေးဝါးနဲ့ပတ်သက်လို့ဆေးဝါးတွေဒီကိုရခိုင်ကိုနေပြီးတော့မတရားဘူးဆိုတော့တာစီပိတ်ပင်ထားတယ်ပါလေရှိတယ်အဲအဲ့ဒီဟာတွေကတော့ကျွန်တော်တို့ကနံပါတ်ပြည့်ပြည့်ကျွန်တော်ကပြည်ပစရာလူခွင့်ရဲ့ညာစာတန်းကိုနေပြီးတော့ချူဖောက်ရကြားပါတယ်ဒီဟိုအယတာတွေကိုနေပြီးတော့ဟိုမတော်ရမလာရပိတ်ပင်ထားတာလေလူခွေးကြီးညာဆိုတဲ့အပိုင်းစစ်သုံးနဲ့ညီးပါတယ်နောက်တစ်ခါဖန်စီချုံလုံးမှုနဲ့ပဲပဲလို့ဥပဒေရမဟုတ်ပင်နဲ့ဥပဒေကြောင်းလန်းအရာမဟုတ်ပင်နဲ့အဲ့လိုဖန်စီတာမျိုးဆိုလို့ရှိရင်တော့မတရားဖန်စီချုံလုံးမှုဆိုလို့ရှိရင်တော့ကျွန်တော်အပြည့်ပြည့်စရာလူခွေးကြီးညာဆိုတဲ့အပိုင်းကိုကိုနေတော့ဟိုလေကျွလွန်ရရောက်ပါတယ်ဟောအဲ့ကျွန်တော်အဲ့လိုမျိုးပြောချင်ပါတယ်
အခုလိုရခိုင်ဒေသခံတွေကြုံတွေ့နေရတဲ့အခြေအနေအခက်အခဲတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကို VOA ကဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်တစုံတရာမရခဲ့ပါဘူးခင်ဗျာ